ရုရှားနဲ့ Crimea ကိုတွေ့တန်းထားတဲ့ဒဒါကြီးကိုတိုက်ခိုက်ခံရပြီးနောက်လက်တော့ပြန်တဲ့အနေနဲ့ရုရှားက Ukraine မြို့တော် Kiev အပအဝင်နေရာတချို့ကိုတင်းနှင်းလာနေတဲ့ကမစ်ဆိုင်းတုံးနေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။တိုက်ခတ်မှုကြောင့်အရသာအများအပြားတေချေထိခိုက်ခဲ့ရကြောင်းကုလသမဂ္ဂဆိုင်က Ukraine တန်အမတ်ကြီးကပြောဆိုပါတယ်။
Today's strike killed at least 14 civilians and 97.
အနည်းဆုံးအရသာ14ဦးသေဆုံးပြီး68ဦးဒဏ်ရာရရှိခဲ့ပါတယ်။အရသာတွေကိုပြင်ပထားတိုက်ခိုက်တာဟာရာဇဝဲမှုမြောက်ပါတယ်။ကြောင်းသွားနေတဲ့ကလေးတွေအလုသွားနေတဲ့အရသာတွေနဲ့အိတ်ဆက်အနားယူနေသူတွေကိုမစ်ဆိုင်းတုံးနဲ့ပစ်ခိုက်တိုက်ခိုက်တာဟာအကြမ်းဖက်လို့ရဖြစ်တော့ကြောင်းဝိုင်းဝန်းဟန်တာကြဖို့လိုပါတယ်လို့ယူကရိန်းသံမတ်ကြီးစာကေကစ်လယာကတင်းလာနေတဲ့ကုလသမဂ္ဂမှာပြောဆိုသွားခဲ့တာပါ။crew မြစိုင်း84လုံး drone 24စင်းနဲ့ယူကရိန်းရဲ့နေရာ14ခုကိုတိုက်ခိုက်ခဲ့ပြီးအများစုကမြို့တော် Kiev ရဲ့လူနေထူထပ်တဲ့မြို့လေကောင်ကိုထိမှန်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောဆိုပါတယ်။အမေရိကန်သမ္မတ Joe Biden နဲ့အနောက်တိုင်းမဟာမိတ်တွေကလည်းဒီတိုက်ခိုက်မှုကိုရှုံချလိုက်ပြီးယူကရိန်းကိုစစ်လက်နဲ့ပစ္စည်းတွေဆက်လက်ထောက်ပံ့သွားမယ်လို့ပြောဆိုလိုက်ပါတယ်။ဒီတိုက်ခိုက်မှုဟာယူကရိန်းပြည်သူတွေဘက်ကိုရပ်တည်သွားဖို့ဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်ကိုပုံပုံခိုင်မာစေတယ်လို့သမ္မတ Joe Biden ကသူ့ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကလည်းဒီတိုက်ခိုက်မှုကြောင့်စိုးရိမ်ထိတ်လန့်မိကြောင်းနဲ့ဒါဟာသမ္မတပူတင်နဲ့ရုရှားရဲ့ရက်စက်တန်းကြုံမှုကိုဖော်ပြတာပဲဖြစ်တယ်လို့ပြောဆိုပါရတယ်။သမ္မတပူတင်ကတော့ယူကရိန်းရဲ့ strength in စစ်ဖက်နဲ့စီးရေးဆက်သွယ်မှုဆက်သွယ်ရေးနေရာတွေကိုရွေးချယ်ပစ်ခတ်ခဲ့တာဖြစ်ပြီးစနေနေ့က Crimea တရားကိုတိုက်ခိုက်ခဲ့တဲ့အတွက်လက်တော့ပြန်တာဖြစ်တယ်လို့ရုရှားလုံခြုံရေးကောင်စီအစည်းအဝေးမှာပြောဆိုခဲ့ပါရခင်ဗျာ။